ခိုင်တပ်မတော်နဲ့အစိုးရတပ်မတော်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအကြောင်းသတင်းရေးသားလို့အမှုဖွင့်ခံရတဲ့သတင်းဌာနတွေကိုဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးတပ်မတော်ဘက်ကပြန်လည်ရုပ်သိမ်းလိုက်တဲ့အကြောင်းပြောပြသွားမှာပါ။တပ်မတော်ရဲ့တရားဆွဲဆိုမှုခံရတဲ့သတင်းဌာနတွေကတော့ AOR သတင်းဌာနရဲ့တာဝန်ခံအက်ဒီတာကိုရဲနီနဲ့ရိုက်တာသတင်းဌာနတို့ဖြစ်ပါတယ်။ AA ရခိုင်တပ်မတော်နဲ့အစိုးရတပ်မတော်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအကြောင်းသတင်းရေးသားခဲ့လို့ဆက်သွယ်ရေးဥပဒေပုံမှန်66ကနေတပ်မတော်ဘက်ကတရားလိုလုပ်ပြီးအမှုဖွင့်ခဲ့တာဖြစ်ပါတယ်။တရားဆွဲဆိုမှုရုပ်သိမ်းတာကိုမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုအကြောင်းကြားခဲ့တာဖြစ်ပြီးတရားဆွဲဆိုမှုရုပ်သိမ်းတာနဲ့ပတ်သက်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုမြင့်ကျော်ကအခုလိုပြောဆိုလိုက်ပါတယ်။
ရုပ်သိမ်းတဲ့အကြောင်းရင်းကိုသူတို့ကြောင်းကြားလာတဲ့အချိန်မှာသူတို့ပေါ်ပြတာတက်မတော်ပဲပေါ်ပြတာတော့သတင်းမီဒီယာကောင်စီရဲ့မြစ်တာရက်ခံမှုနောက်ကတော့တက်မတော်ရဲ့သတင်းမီဒီယာကြားဆက်ဆံရေးပုံမကောင်းမလာဖို့ဒီရင်းနဲ့သတင်းမီဒီယာတွေသူတို့အမှန်တကယ်ပြန်ခိုင်မှစွာရည်တည်နိုင်ရေးအတွက်လို့အဲ့လိုမျိုးပေါ်ပြတာတော့ဘာတက်မတော်ကပေါ်ပြတာလ
ား
ဟုတ်ရုပ်သိမ်းတဲ့ process ကတော့သူတို့ဒီနာမည်ရည်ပြန်အောင်သူဆက်ပြီးတော့ဆောင်ရွက်သွားမှာပေါ့နော်။ဟိုဆိုလိုချင်တာကတော့တရားရုံးလုံးလုံးလုံးကြီးရှိနေပါတယ်။ဘောမအီယာဝရီနဲ့တတ်တတ်တဲ့ဟာမျိုး။ဟိုကတော့ရဲစခန်းမှာအချိန်မရှိသေးဘူးဆိုတော့သူကဟိုရဲစခန်းမှာသူတို့အမှုဖွင့်တာသူပြန်ရုပ်တာမျိုးလုပ်ပါလိမ့်မယ်ပေါ့နော်
။ပြီးခဲ့တဲ့2019 April 5ရက်နေ့က AOR သတင်းဌာနမြန်မာပိုင်းမှာဖော်ပြခဲ့တဲ့သတင်းတောက်တူရဲ့မြောက်ဦးမှတ်တမ်းစောင်းပါကိုတပ်ဖက်ကဆက်သွယ်ရေးဥပဒေပုံမှား66ကနဲ့2019 April မှာစပြီးအမှုဆွဲခဲ့တာပါ။ပြီးခဲ့တဲ့ January 15ရက်နေ့ကစစ်တပ်ပြစ်လိုက်တဲ့အမြောက်ကြီးစံတွေထိမှန်ပြီးရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကရိုဟင်ဂျာအမျိုးသမီး2ဦးသေဆုံးခဲ့တယ်လို့ဖော်ပြခဲ့တဲ့ Writer သတင်းဌာနကလည်းတပ်ဖက်ကဆက်သွယ်ရေးဥပဒေပုံမှား66ကနဲ့အဲ့ဒီနေ့ကတရားဆွဲဆိုခဲ့တာဖြစ်ပါတယ်။အမှုရင်ဆိုင်နေရတဲ့ AOR သတင်းဌာနရဲ့တာဝန်ခံ Editor ကိုရဲနီကတော့အခုလိုတပ်မတော်ဘက်ကအမှုရုပ်သိမ်းလိုက်တဲ့အတွက်ဝမ်းသာတယ်လို့ဆိုလိုက်ပါတယ
်။ဒီချာမပြရတဲ့ပြဿနာသူပါ reason နဲ့ပြရလဲဆိုတဲ့ဥစ္စာကိုလေတလုံးပြောနိုင်တဲ့ဥစ္စာတော့ဘယ်လိုမျိုးဟိုပြန်ဆုတ်သွားဆိုဝမ်းသာတာပေါ့ဟုတ်တယ်မလားနော်သူတို့ဘက်ကသဘောထားရှိတယ်ဆိုတော့ဝမ်းသာတာပေါ့ဗျအခုကလည်းဒီလိုမျိုးဖြစ်လာအောင်ဝိုင်းပြီးတော့အကူအညီပေးကြတဲ့သူအကုန်လုံးဘယ်လိုမျိုးကျေးဇူးတင်တဲ့အကြောင်းပေါ့ဗျဒါပဲပြောရရှိအောင်ပါပေါ့
မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုမြင့်ကျော်ကအခုလိုတက်မတော်ဘက်ကအမှုရုပ်သိမ်းလိုက်တဲ့အပေါ်အကောင့်ဘက်ကရှုမြင်သွားပါတယ်
အဲဒီလိုရုပ်သိမ်းတာကျွန်တော်တို့ကြိုဆိုပါတယ်သတင်းမီဒီယာတွေကိုတရားစွဲတာတွေဟိုဟိုတင်းသတင်းမီဒီယာကောင်စီကနေဖြစ်ချင်းချင်းမပြည့်ခွင့်နဲ့အမှုခွင့်တော်တရားတရားစွဲတာတို့ကျွန်တော်တို့ကရှောက်လို့မလုပ်ဘူးကျွန်တော်တိုက်တွန်းနေတာမြေတားရက်ခံနေတာရှိပါတယ်နောက်မဖြစ်ဖို့မျှော်လင့်နေပေါ့နော်ဒီလိုမျိုးတရားအမှုခွင့်နာမျိုးလည်းမဖြစ်ဖို့ကျွန်တော်တို့
မျှော်လင့်ပါတယ်။ AOR သတင်းဌာန Editor ကိုရဲနီကိုဆွဲတဲ့ပုံမှန်66ကဟာအာမခံယူနိုင်တဲ့ပုံမှန်ဖြစ်တဲ့အတွက်ပြီးခဲ့တဲ့မတ်လ16ရက်နေ့ကစက်သိန်း100နဲ့အာမခံယူထားရတာဖြစ်ပါတယ်။စက်သွယ်ရေးဥပဒေပုံမှန်66ကဟာအစိုးရကိုဝေဖန်သူတွေအွန်လိုင်းပေါ်မှာအသေးဖြတ်သူတွေကိုဒီပုံမှန်နဲ့ဆွဲဆိုထောင်ချလေးရှိတဲ့ပုံမှန်ဖြစ်ပြီးအများဆုံးထောင်နှံ3နှစ်အထိကြာခံရနိုင်ပါတယ်။ကျမမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့တာဖြစ်ပါရှင်။